Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့စုမြတ်မော်ပါရှင်ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အပေါ်အင်မတန်စိုးရိမ်နေလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်ပြည်ထောင်စုနိုင်ငံအနေနဲ့ကိုယ်တော်နဲ့ကို EU ကနေနှုတ်ထွက်ဖို့ဆုံးဖြတ်နိုင်ွယ်ရှိသလားဆိုတာကို EU ရဲ့ဒီအမြင့်ဆုံးတရားရုံး ECJ မှာဒီကနေ့စတင်ကြားနာနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ
်ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့တနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစင်းကိုမြမရေတက်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်
သူတို့ကစစ်တွေဘက်ကဗျာစစ်တွေတဲချောင်းအုပ်စုဘက်ကရွာလေရပေါ့နော်ဒါတည်းသူတို့ကမလေးရှားသွားကြမှာထောက်တာတော့မသိဘူးသူတို့ကစစ်တွေမှနေတယ်ပြောတယ်စစ်တွေတဲချောင်း
လောင်းလုံးလောက်ဝကမြို့နယ်မှဦးမောင်မောင်ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့တူနားဆင်ရမှာကတော့ဒုက္ခသည်တွေနေရပြင်ရေးရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတချို့ရဲ့အမြင်သဘောထားတွေနဲ့ဒုက္ခသည်ပြည်နယ်လက်ခံရေးမြန်မာအာဏာပိုင်တွေရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ဝိုင်းတော်သားတူကိုတိုင်တွားရောက်သတင်းတွားယူထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ဒီယူကရိန်းအရှေ့ဘက်မှာရန်လိုမှုတွေပိုပြီးဆိုးလာလိမ့်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာအင်ပြန်ဆိုးရိမ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆိုပါတယ်။ယူကရိန်းရဲ့သင်္ဘောနှစ်စီးနဲ့ဆွဲသင်္ဘောတစ်စီးကိုရုရှားကရေနံနိမိတ်ကျွန်းလွန်တယ်လို့ဆိုပြီးတော့ပင်လယ်နဲ့ထက်မှဖမ်းဆီးခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့ခွင့်ပြုချက်နဲ့ယူကရိန်းနိုင်ငံကဒေသ၁၀ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တာပါ။ဗုဒ္ဓဟူးနေ့မှာစတင်အသက်ဝင်မဲ့စစ်အုပ်ချုပ်ရေးကရက်ပေါင်း30အထိအကျုံးဝင်မှာဖြစ်ပါတယ်။ရုရှားဘက်ကရန်လိုမှုတွေတိုးလာချိန်မှာယူကရိန်းနိုင်ငံကာကွယ်ရေးအတွက်စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပက်ထရိုပေါ်ရရှန်ကိုကပြောကြားခဲ့ပါတယ်။ဒီနေ့ကနေနေတော့ကဒီပင်လယ်နဲ့ထဲမှာယူကရိန်းရေတပ်သင်္ဘောနှစ်စီးကိုရုရှားကပစ်ခတ်ခဲ့တယ်လို့ဆွဲသင်္ဘောကိုဝင်တိုက်ပြီးတဲ့နောက်ဖမ်းဆီးခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှတနင်္လာနေ့နေ့လယ်ပိုင်းကအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။ယူကရိန်းအချုပ်အခြာကိုလွန်လွန်ကျူးကျူးချိုးဖောက်လိုက်တာလို့ဒီကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားပြီးတော့ရုရှားကိုအပြစ်တင်ခဲ့ပါတယ်။ဖမ်းဆီးထားတဲ့တင်မောတွေနဲ့တင်မောသားတွေကိုအများဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီအဖွဲ့ဝင်အများစုကလည်းတောင်းဆိုခဲ့ကြပါတယ်။နေတိုးအဖွဲ့အကြီးအကဲယန်စတိုဒွန်ဘတ်ကလည်းရုရှားလုပ်ရတဲ့အတွက်ဘာစင်ဂျင်ထဲမှာတရားမျှတအောင်လုပ်လို့မရဘူးလို့ပြောပြီးတင်မောတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။EU အကြီးအကဲ Donald Tusk ကလည်းရုရှားဘက်ကပြစ်ခတ်ခဲ့တာကိုအပြစ်တင်ပြီးတော့ယူကရိန်းနိုင်ငံဘက်က EU ရပ်တည်တယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေတွေပိုဆိုးအောင်လို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံကထောက်ခံသူတွေကလုပ်နေတာလို့ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းတန်တမန်ကတော့ပြောကြားခဲ့ပါတယ
်။သမ္မတ Donald Trump ရဲ့မဲဆွဲစီရင်ရေးမူဟောင်းအနေနဲ့အသနာခံမှုဆိုင်ရာသဘောတူထားခဲ့ချက်ကိုချိုးဖောက်ပြီးလိန်လေဖွင့်ဆိုခဲ့တယ်လို့အထူးစွန့်စိုက်မှု Robert Mueller ကဆွဆွဲလိုက်ပါတယ်။သမ္မတထရန့်မဲဆွေရေးအဖွဲ့နဲ့ရုရှားဆက်ဖက်သူတွေပူးပေါင်းကြံစည်မှုဖြစ်နိုင်ခြေရှိတယ်လို့ဆွဆွဲထားမှုပေါ်စုံစမ်းရမှာဒီမဲဆွေရေးမှုဟောင်းပေါ်မနာဖော့တ်အနေနဲ့ပြည်ထောင်စုအဆင့်တရားသူကြီးတွေကိုဖြောင်းချက်ပေးပူးပေါင်းဆောင်ရွက်မယ်လို့ကတိပေးထားတာကိုဖောက်ပြခဲ့တယ်လို့စုံစမ်းမှုမူလကမနေ့နောက်ပိုင်းကဖွင့်ချလိုက်ပါတယ်။မနာဖော့တ်အနေနဲ့ငွေကြေးဆိုင်ရာရာဇဝတ်မှုတွေအတွက်10နှစ်အထိထောင်ထဲကြာခံနိုင်တဲ့အနေအထားမှာအမှန်တိုင်းမကျွေးမကြံဖြောင်းချက်ပေးပူးပေါင်းဆောင်ရွက်ဖို့ကတိပေးခဲ့တဲ့အတွက်တရားသူကြီးတွေဘက်ကလည်းသူ့ပေါ်တရားဆွဲထားချက်တချို့ကိုရှော့ပေါ့ပေးခဲ့ပြီးထောင်နှံကိုပါရှော့ပေးဖို့သဘောတူထားကြပါတယ်။စုံစမ်းစစ်ဆေးမှုမူလရဲ့တရားသူကြီးရုံးအဖွဲ့ကအခုလိုမန်နဖော့ကတိဖြတ်ပြီးလိန်လယ်ဖွင့်ဆိုတာကပြည်တော်စုအဆင့်ဥပဒေတွေကိုချုပ်ဖောက်ခဲ့တယ်လို့ဆွဲခဲ့ပေမဲ့ဘာတွေကိုလိန်လယ်ခဲ့တယ်ဆိုတဲ့အသေးစိတ်တွေကတော့မဖော်ပြသေးပဲနောက်ကြမှာဒီအသေးစိတ်တွေကိုရှင်းပြမယ်လို့သာပြောထားပါတယ်။အခုလိုဆွဲလိုက်တာကိုမနဖော့ရှင်းနေဘက်ကတော့ညှင်းဆို့ထားပြီးမနဖော့အနေနဲ့ဒီစုံစမ်းရေးတရားသူကြီးအဖွဲ့ယုံနဲ့အချိန်ပေါင်းများစွာတွေ့ခဲ့ပြီးအမှန်တိုင်းသာပြောခဲ့ကြအောင်သူယုံထားတယ်လို့ဆိုပါတယ်ခင
်ဗျ။မက္ဆီကိုနယ်စပ်ကိုဖြတ်ကျော်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားနေတဲ့အမေရိကတိုက်အလဲပိုင်းကနိုင်ငံရွှေ့ပြောင်းလာသူတွေကိုသူ့အစိုးရအနေနဲ့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်နယ်စပ်ကိုဦးတည်လာနေကြတဲ့သူ့အစိုးရဥပဒေမဲ့သူတွေကိုအမေရိကန်တဲ့ဝင်ခွင့်ပြုမှာမဟုတ်တဲ့အတွက်နောက်ကျောင်းပြန်လှည့်သွားကြလို့သမ္မတထရမ့်ကမစ္စစ်ဆီပီပြည်နယ်မှာတနင်္လာနေ့ညနေပိုင်းကလုပ်တဲ့လူမှုစည်းရုံးပွဲတစ်ခုမှာပြောကြားခဲ့ပါတယ်။အ American နဲ့ Mexico ကြားက San Cedro နယ်စပ်ဒိနာမှာ American ဘက်ကိုအတင်းဝင်ဖို့ကြိုးစားခဲ့သူတချို့နဲ့ American နယ်စပ်လုံခြုံရေးတာဝန်ရှိသူတွေပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်သမ္မတကအခုလိုပြောကြားခဲ့တာပါတနည်းနည်းလေးကဖြစ်ခဲ့တဲ့ဖြစ်ရအတွင်း American နယ်စပ်လုံခြုံရေးတွေက Mexico နိုင်ငံဘက်မှာရှိတဲ့လူအုပ်ကြီးကိုမျက်ရည်ယိုဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်အခုလိုမျက်ရည်ယိုဘုံတွေတုံးခဲ့တာကိုသမ္မတကအရေးမကြီးတယ်လို့ short ပြောခဲ့တဲ့အပြင်နယ်စပ်လုံခြုံရေးတွေနဲ့နယ်စပ်ကိုသူစေလွှတ်ထားတဲ့တပ်ဖွဲ့ဝင်တွေကိုသမ္မတကချီးမွန်ပြောကြားခဲ့ပါတယ်တုံးခဲ့တဲ့မျက်ရည်ယိုဘုံတွေက NDM ရှိတဲ့မျက်ရည်ယိုဘုံမျိုးဖြစ်တယ်လို့သမ္မတထရမ်ကဆိုပါတယ်ပဋိပက္ခအတွင်းနယ်စပ်လုံခြုံရေးအရာရှိ၄ယောက်ဂဲမှန်ခဲ့ပြီးမြဲအကာအကွယ်တွေဝစ်ဆင်ထားတဲ့အတွက်ဒဏ်ရာပြင်းပြင်းထန်ထန်မရဘူးလို့အကောက်ခွန်နဲ့နယ်စပ်လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောကြားခဲ့ပါတယ
် GM လို့တကခေါ်တဲ့ General Motor Car Company နေတဲ့ဝန်ထမ်း15ရာခိုင်နှုန်းလျှော့ချပြီးမြောက်အမေရိကတိုက်တလွှားကကားဆက်ယုံ5ခုကိုပိတ်တော့မယ်လို့ကြေညာခဲ့တဲ့ပေါ်အမေရိကန်သမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့ကစိတ်ပြက်မိတယ်လို့ဆိုလိုက်ပါတယ်။ရာစုနှစ်တွေချီရက်တည်လာခဲ့တဲ့အမေရိကန်နိုင်ငံအကြီးဆုံးကားကုမ္ပဏီဖြစ်တဲ့ GM အနေနဲ့21ရာစုနည်းပညာတိုးတက်မှုနဲ့ကန့်ကြီးအောင်အပြောင်းအလဲတွေလုပ်ဖို့ဝန်ထမ်းပေါင်း 15,000 ကိုလျှော့ချနေပြီလို့မနေ့ကကြေညာခဲ့ပြီးမှသမ္မတဒေါ်နယ်ထရမ့်နဲ့ဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ကအခုလိုစိတ်ပြက်ကြောင်းထုတ်ပြောလိုက်ကြတာပါ။GM အခြေစိုက်ရာမီချီဂန်ပြည်နယ်မြို့တော်ဒီထရိုက်မြို့ကကားဆက်ယုံနှစ်ခုအပြင်အိုဟိုင်းယိုးနဲ့မေရီလန်းပြည်နယ်နောက်ကနေဒါနိုင်ငံကဆက်ယုံတွေကိုပါပိတ်သိမ်းဖို့ကြေညာထားပြီးမြောက်အမေရိကတိုင်းမှာစုစုပေါင်းဆက်ယုံ9ယုံအထိပိတ်လာနိုင်တယ်လို့ခန့်မှန်းနေကြချိန်မှာသမ္မတထရမ့်ကအိုဟိုင်းယိုးကဆက်ယုံကိုတော့မပိတ်ဖို့ဖိအားတွေများလာနေတယ်လို့ဆိုပါတယ်သမ္မတထရမ့်ကပဲချယ်ဗီခရုစ်ကားမျိုးစားအတွက်ရောင်းမကောင်းဘူးလို့ GM ဘက်ကပြောလာတယ်ဒါဆိုရောင်းကောင်းမဲ့ကားမျိုးစားပြောင်းထုတ်ဖို့သူပြန်ပြောခဲ့တယ်အခုလိုလုပ်ရင်ကောင်းတဲ့အပြောင်းအလဲကိုမြင်လာနိုင်မယ်။သိပ်မွေးတဲ့အနာဂတ်မှာလည်းသူတို့ GM အနေနဲ့အခုလိုအပြောင်းထုတ်လာမှာကိုသူတန်လျာမရှိဘူး။ဒါပေမဲ့အခုလိုစက်ယုံတွေပိတ်လုပ်သားတွေလျှော့တာကတော့စိတ်မချမ်းသာစရာကြီးပါလို့ဆက်ပြောခဲ့ပါဗျာ။ဒါအပြင် GM ကားကုမ္ပဏီကထုတ်ထားတဲ့ကားတွေဖြစ်တဲ့ Cadillac CT6 နဲ့ Buick LaCrosse ကားမျိုးစားတွေကိုလည်း American ဈေးကွက်အတွက်ထုတ်လုပ်တာကိုရပ်ဆိုင်းဖို့ရှိနေပါဗျာ။တကယ်တော့ကားမောင်းတဲ့သူတွေအနေနဲ့ truck ကားငယ်စားနဲ့ SUV လိုကားတွေကိုပိုတောင်းဆိုနေချိန်မှာ GM ကုမ္ပဏီကတော့လျှက်စစ်ကားနဲ့မောင်းသူမဲ့ကားတွေကိုဈေးကွက်ကပိုတောင်းဆိုနေတယ်လို့ယူဆပြီးအနာဂတ်အတွက်ပြင်ဆင်နေတာဖြစ်ပါတယ်ခင
်ဗျ UAE American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00ထိ5.7kHz 1068.3ဟိုင်းထိုမီတာ19kHz 15965နဲ့လိုင်းထိုမီတာ25kHz 11965တို့ကနေထုံးလွှင့်ပေးနေပါရှင
်။ဒီကနေ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရိုဟင်ဂျာ60ကျော်ပါတဲ့ဒီဆက်လီတစင်းမလေးရှားနိုင်ငံဘက်ကိုသွားဖို့ကြိုးစားစဉ်တနင်္လာနေ့တိုင်းတဝဲကမ်းလွန်ရေပြင်မှာမြန်မာရေတပ်ကတွေ့ရှိပြီးတော့ထိန်းသိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့နားမှာရှိတဲ့တဲချောင်းဒုက္ခတဲ့စခန်းကရိုဟင်ဂျာတွေပါတဲ့ဆက်လီကိုလောင်းလုံပုတ်ကျွန်းနဲ့မမကန်ပုတ်ကျွန်းကြားမှာတနင်္ဂနွေနေ့ကဖမ်းမိခဲ့တာဖြစ်ပါတယ်။ဆက်လီပေါ်မှာဒီအမျိုးသား28ယောက်အမျိုးသမီး33ယောက်ခလေး32ယောက်စုစုပေါင်း63ယောက်ပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်သူတို့ကိုတဝယ်မြို့လောင်းလုံမြို့နယ်ကဆန်းလန်းပင်လယ်ကမ်းခြေမှာယာယီထိန်းသိမ်းထားတယ်လို့တနင်္လာနေ့တိုင်းဒေသကြီးဒုတိယရဲမှူးကြီးစိန်ဝင်းက VOA မြန်မာပိုင်းကိုပြောပါတယ်။လေပေါ်ပါလာသူတွေကသူတို့ဟာဒီစစ်တွေမြို့နာကတဲချောင်းအုပ်စုဒုက္ခတဲ့စခန်းတွေကဖြစ်ကြတယ်လို့ပြောတဲ့အကြောင်းလာဝကတာဝန်ရှိသူကလည်းပြောပြပါတယ်။မလေးရှားကိုသွားဖို့အဖို့အခပေးပြီးတော့ဆက်လီနဲ့ထွက်လာကြတာလို့ဆက်လီပေါ်ပါလာသူတွေကပြောကြပါတယ်။နေထိုင်စားသောက်ရဲ့အခက်အခဲကြုံရတယ်လို့ဆိုတဲ့ဒီရခိုင်ပြည်နယ်ဒုက္ခတဲ့စခန်းတွေကနေမလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့သူတွေကိုဖမ်းမိတာအခုနိုဗင်ဘာလထဲမှာ3ချိန်ရှိပါပြီ။ရန်ကုန်တိုင်းကြောက်တန်းမြို့နယ်နားမှာနိုဗင်ဘာ16ရက်နေ့ကတွေ့တဲ့ဒီတက်ကယ်ပြင်ဒုက္ခတဲ့စခန်းကလှေစီးပြေး106ယောက်ကိုနေရက်ဒုက္ခတဲ့စခန်းတွေကိုပြန်ပို့ပေးခဲ့ရပါတယ်။နိုဗင်ဘာ9ရက်ကလည်းဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်တွေကမလေးရှားကိုတရားမဝင်သွားဖို့ကြိုးစားတဲ့ဒီလှေစီးပြေးရိုဟင်ဂျာတွေကိုဖမ်းမိခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်စီစဉ်နေချိန်မှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကမလေးရှားဘက်သွားဖို့ကြိုးစားနေကြတာဖြစ်ပါတယ
်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့ပြင်ကအိန္ဒိယဖျားကြောင်တစ်ခုနေရာပြောင်းရွှေ့ရင်းနဲ့ပတ်သက်တဲ့အဓိကယုံဖြစ်ပွားခဲ့တာကြောင့်လူ21ယောက်ကိုဖမ်းဆီးထားကြောင်းမလေးရှားရဲကထုတ်ပြောလိုက်ပါတယ်။ဆီလန်ကောပြည်နယ်ဘဟုကစရီမဟာမေရီယမ်ဖျားချောင်းတွင်ဝတ်ပြုနေသူအိန္ဒိယလူမျိုးတွေကိုအပြင်လူတစုကတင်းလာနေမှာဝင်ရောက်တိုက်ခိုက်ခဲ့ကြတာပါဝ ဝင်ရောက်တက်ခဲ့သူတွေကဆာမူရိုင်းဓားတွေတန်တုပ်တွေပစိန်တွေလိုလက်နက်တွေကိုကင်ပြီးဖျားချောင်းတွေကိုဝင်လာတဲ့အကြောင်းဖျားချောင်းကပြောရေးဆိုခွင့်ရှိသူဆူရက်ရာမာဂျီကပြောပါတယ်ဖျားချောင်းကိုအကာအကွယ်ပေးဖို့ရဲတွေကိုတောင်းဆိုထားတာကလည်းလာမယ့်ချီရှိနေပြီဖြစ်ပေမဲ့ဘာမှဖြစ်မလာသေးဘူးလို့လည်းရာမာဂျီကဆက်ပြောပါတယ်အိန္ဒိယဖျားချောင်းကိုစောက်ထားတဲ့မြေကို MCT အင်ချမ်းမြေဖွဲ့ကပိုင်ဆိုင်တာဖြစ်ပြီးရာဇုနှစ်တစ်ခုကြာရှိနေခဲ့တဲ့ဒီဖျားချောင်းကိုပြောင်းရွှေ့ပေးဖို့တရားရင်ဆိုင်နေရတာပါနောက်တစ်နေ့ဖြစ်တဲ့ဒီနေ့မနက်မှာလဲနောက်လူတစုကဒီ MCT ရုံးကန်းကိုမှွေနှောက်ဖျက်ဆီးခဲ့ပြီးကားတွေရှင်တွေကိုလည်းမိရှို့ခဲ့ပါသေးတယ်ခင
်ဗျ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ဖို့လုပ်နေတဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ်တဘောနဲ့ကို EU တွေကနေမထွက်တော့ဘူးလို့ဆုံးဖြတ်နိုင်သလားဆိုတာကို EU ရဲ့အမြင့်ဆုံးတရားရုံး ECJ မှာဒီကနေ့စတင်ကြားနာနေပါတယ်ဥရောပသမဂ္ဂရဲ့ Lisbon သဘောတူစာချုပ် Article 50စာပိုက်50ထဲမှာပါတဲ့သတ်မှတ်ချက်အရဗြိတိန်နိုင်ငံကဒီ2019မတ်လ29ရက်နေ့မှာ EU ကနေတရားဝင်နှုတ်ထွက်ရတော့မှာပါဒါပေမဲ့ဥရောပကောင်စီကိုတရားဝင်နှုတ်ထွက်ဖို့အကြောင်းကြားထားတဲ့စာကိုတခြား EU အဖွဲ့ဝင်28နိုင်ငံရဲ့သဘောတူညီချက်မပါဘဲဗြိတိန်ကဒီကိုယ်သဘောနဲ့ကိုယ်ရုပ်သိမ်းခွင့်ရှိမရှိအဆုံးဖြတ်ပေးဖို့ Scotland နဲ့လွှတ်တော်အမတ်တွေက Luxembourg မှာရှိတဲ့ ECJ တရားရုံးကိုစောက်ထားခဲ့ကြတာပါတကယ်လို့ EU ကနှုတ်ထွက်မဲ့ဆုံးဖြတ်ချက်ဗြိတိန်နိုင်ငံအနေနဲ့ကိုယ်သဘောကိုနဲ့ကိုယ်ပြင်နိုင်တယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ဗြိတိန်မထွက်ရေးဆန္ဒခံယူပွဲလုပ်နိုင်ဖို့လမ်းပွင့်လာမယ်လို့နှုတ်ထွက်ဖို့မလိုလားသူတွေကမျှော်လင့်နေကြပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ဆက်ပေးပါမယ်တနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်90ကျော်လိုက်ပါလာတဲ့ဆက်လီတစ်စင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်။ရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေတုန်းမှဂျားပြတ်မိခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့သူတွေကိုတော့အခုအခါအစားအစာနဲ့အကျန်းမာရေးဆောင်ရှောက်မှုပေးထားပြီးစုံစမ်းစစ်ဆေးပြီးရင်မူလနေရာပြန်ပို့လိုက်မယ်လို့လည်းမျှော်လင့်ရပါတယ်။အပြေအဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်။
တနင်္လာနေ့တိုင်းတဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံပုတ်ကျွန်းနဲ့မောင်မကန်ပုတ်ကျွန်းကြားမှာတပ်မတော်ရဲတပ်ကတနင်္ဂနွေနေ့ကဖမ်းဆီးမိပြီးထိန်းသိမ်းထားတဲ့ဆက်လီပေါ်မှာတော့အမျိုးသား28ဦး၊အမျိုးသမီး33ဦးနဲ့ကလေး32ဦး၊စုစုပေါင်း93ဦးပါဝင်လာတယ်။သူတို့တွေဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေသူတွေဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုထားပြီးအခုအချိန်မှာတော့လိုအပ်တဲ့ထောက်ပံ့မှုတွေနဲ့အတူစစ်ဆေးမေးမြန်းနေတယ်လို့လည်းတနင်္လာနေ့တိုင်းဒေသကြီးဒုတိယရဲမှူးကြီးစိန်ဝင်းက VOA ကိုခုလိုပြောပါတယ်။
လတ်တော့ကျွန်တော်တို့ကလေဒီဆန်းလမ်းပေါ့နောက်လို့မြင်တဲ့ဆန်းလမ်းမှာပင်လက်ပေါ့ပင်လက်ကပေါ့နော်ဒီမှာခဏအချိန်စားပြည့်တဲ့ဆစ်ဆေးတွေပေါ့လာဝကားတို့ဘက်တို့နဲ့ဆစ်ဆေးနေတယ်ဆစ်ဆေးပြီးတော့ဆစ်ဆေးချွတ်ရှိချဲတွေကိုကျွန်တော်တို့ကပြည်သူစုစုရအောင်တင်ထားတယ်ပြည်သူစုအာနေစီမံတယ်တဲ့ကျွန်တော်တို့ကြိုင်းတော့ဆောက်ရအောင်ပါမဟုတ်တာတော့ကျွန်တော်တို့တင်ဖို့ပေါ့မှာလေကျွန်တော်တို့ကကမ်းပါဗျတင်ဖို့မှာကျွန်တော်တို့ဒီဟိုကမင်းဟင်းတွေကိုလည်းဘလို့ချက်ချင်းချွတ်မိသားတာပေါ့ကျွန်တော်တန်းကတော့ဈေးနေပါပဲအကုန်လုံးကတော့ပဲစိနေတဲ့နေ့ချက်တရည်တွေတော့ကျွန်တော်ချွေးမွေးတွေအကုန်လုံးထောက်အောင်ယူတာပါခင
်သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့အခကြေးငွေပေးထားလို့လဲဆိုပါတယ်လက်ရှိစစ်ဆေးချက်တွေကရခိုင်ပြည်နယ်မှာနေရဲ့စားရက်စားတဲ့အထောက်အထားတွေဟာရခိုင်မှာကြံခဲ့တယ်လို့လဲလောင်းလုံလာဝကမြို့နယ်မှဦးမောင်မောင်ကခုလိုပြောပါတယ
်အဲဥစ္စာလေးသူတို့ကစစ်တွေဘက်ကဗျစစ်တွေစဲချောင်းဟုတ်စုဘက်ကရွာလေရပါတော့နော်ဒါလည်းသူတို့ကမလေးရှားသွားကြမှာမလေးရှားကိုလေဟိုအထောက်တာတော့မသိဘူးလာစစ်တွေမှနေတယ်ပြောတယ်စစ်တွေတဲချောင်းတို့ဓာပိုင်တို့အဲ့ဒီအမီနာတောက်ဘက်ကလို့ပြောတယ်အမို့သူတို့မှတချို့လည်းရှိတယ်ပေါ့ဒါပေမဲ့မပါလာဘူးပြတချို့ကလည်းကင်ထားတဲ့ကပ်ပြားလေးတွေရှိတယ်နံပါတ်လည်းမသိဘူးတဲ့အဲ့လိုမျိုးတော့လက်ရှိကတော့သူတို့မှမပါလာကြဘူးပေါ့အထောက်တာမဲ့မို့သူတို့မှတော့ရှိတော့ရှိမှာပေါ့လောလောဆယ်တော့မပါလာဘူးပေါ့ဗျအထောက်တာလေးကတော့
ဒီလ16ရက်နေ့ကလေရခိုင်ပြည်နယ်စစ်တွေမျိုးနီးဒုက္ခသည်စခန်းအနေနဲ့မလေးရှားကိုသွားဖို့ကြိုးပမ်းကြတဲ့ဒုက္ခသည်106ဦးကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးအောင်မှာတွေ့ရှိခဲ့ပြီးနောက်ပိုင်းမှာတော့နေရဒုက္ခသည်စခန်းတွေကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အခုထပ်မံတွေ့ရှိထင်းထင်းထားတဲ့လူတွေကိုလည်းအလားတူမူလနေရာတွေကိုပြန်ပို့မယ်လို့မျှော်လင့်ရပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနပြည်တော်စုဒုဝန်ကြီးဦးစိုးအောင်ကတော့ညွှန်ကြားချက်တိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်
ကျွန်တော်တို့ဝန်ကြီးဌာနကတော့တကယ်လို့ဥစားဖြစ်လာလို့ရှိပြီးခဲ့တဲ့ဟိုဟာတော့ကနေပါလေကြောက်တန်းလာကြောက်တန်းလေကြောက်တန်းဥစားရောက်လာတဲ့ပင်ကလေးတွေကိုတော့ကျွန်တော်တို့ဒီသူ့ရဲ့ကဲ့မီကိုပြန်ပို့တယ်လေပို့တဲ့အခါကျရင်တော့ကျွန်တော်တို့ဝန်ကြီးဌာနကတော့သူ့ရဲ့လမ်းမှာနေရေးစားရေးအတွက်ပေါ့ပြန်ပို့တဲ့အခါမှာစားရေးအတွက်ကိုလိုအပ်တဲ့စာနာရေးခါတွေကျွန်တော်တို့ကထောက်ပံ့ပေးလိုက်တယ်သူဝစ်စားတွေပါတယ်လေအကုန်လုံးဟုတ်ကဲ့ဖြစ်တယ်လीနောက်စီစဉ်ပေးလို့ပေါ့အဲ့လိုမျိုးလုပ်ပြီးပါပဲ
နောက်ဒါလို့ပြင်ကျွန်တော်တို့ပြန်ကြည့်ကြရလာလက်ကျင်ကြရတဲ့ကျွန်တော်တို့ဆောင်ရမှာပါနော်ရှင်ခိုင်းမိနေကမတိမငြိမ်ချင်နေတဲ့ကြောင့်အင်းကြီးမင်္ဂလာတဲ့နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန့်တဲ့ကြီးရဲ့ရိုးရင်းကြတွေကပထမတော့ဖြစ်ပြန်လဲလက်ခံမှုဒီလာတဲ့စီစဉ်ထားပြီးမယ်အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲ့စွန့်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်း တွေနေရာပြန်မှုမဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအစီအစဉ်ပြင်ဆင်ထားကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကိုထဲအောင်ခတ်သတင်းပေးပို့ထားတာပါအခုဆက်ပြီးတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ကဒုက္ခတဲ့အရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ပဋိပက္ခတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာသတင်းမီဒီယာတွေအပေါ်တန်တရားအမြင်တွေအပါအဝင်စိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတချို့ရဲ့အမြင်သဘောထားတွေနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမြမအာဏာပိုင်တွေရဲ့အစီအစဉ်တွေနဲ့ပတ်သက်လို့လဲ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုတိုင်သွားရောက်သတင်းယူနေပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာဟိုလီတကျော်ဖြစ်ခဲ့ရတဲ့အင်းတင်ကြီးရွာအပါအဝင်မောင်းနှောမြို့နယ်မှာရောက်နေတဲ့ကိုကျော်ကျော်သိန်းကိုမတ်သိမ်ကြီးထက်ကမင်းမြန်းရံမှာတော့ဒီကနေ့ကြုံခဲ့ရတဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
ဟုတ်ကဲ့ပါကျွန်တော်တို့ပထမအဦးဆုံးမောင်တော်မြို့နယ်ကညီညီကြီးကိုတောက်ပါတယ်။ညီညီကြီးကတော့အများကြီးပြည်ထောင်စုရဲ့အတိုင်းဒီကနေ့တော့ဦးမောင်နဲ့တက်ကြရတယ်။အရင်နောက်ဆက်တွဲမြကျင်းတဲ့ဦးကိုဒီနေ့တက်ဖို့ရင်းဒီကံကြောင့်လာရည်လာနေပြီးတော့တက်ဖက်ပြလိုက်ပြီးတော့စုစုနဲ့ညီညီကြီးတွေလို့နိုင်ငံသားမီဒီယာတွေမှာကဏ္ဍပါလိရှိတယ်ဆိုတော့အဲ့တော့ကိုတောက်ပါတယ်။နောက်ကျွန်တော်တို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးချုပ်ကခရိုင်အုပ်ချုပ်ရေးမှူးကတော့ကိုရှင်းပြပါတယ်ပြီးတော့သူကမြန်မာမှာပြပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီဒုက္ခတွေတွေပြန်လာရင်ပထမပြန်လည်လက်ခံရေးစခန်းတစ်ခုပေါ့အဲ့ဒီပြန်လည်လက်ခံရေးစခန်းတစ်ခုကနေကျွဲပြောင်းတဲ့ဒုက္ခတွေကိုလက်ခံပြီးတော့တရတန်ကြီးညတန်ကြီးထားမယ်စပူးခေါင်ကြားစခန်းကိုကျောက်ပါကအဲ့ဒီသုံးနေရပ
ါဒီအင်းတင်ကိစ္စကဆိုလို့ရှိရင်ဒါ Riders 3တောင်နှစ်ယောက်ဟိုဖမ်းခံရတယ်ဆိုတဲ့အထီးတောင်ဖြစ်ခဲ့ပါတယ်ဖမ်းပြီးတော့ထောင်ချခံရတယ်ဆိုတော့နောက်ခါဒီအစုလိုက်အပြုံလိုက်ပေါ့နော်အာနာဘိုင်နေဒေတာကန်နေရဲ့လက်ချက်နဲ့အစုလိုက်အပြုံလိုက်မွတ်စလင်၁၀ဦးတေဆုံးခဲ့ရတယ်ဆိုတော့ဒီအင်းဒီရွာမှာထူးထူးခြားခြားဘာတွေတွေ့ပါတယ်လဲဘာတွေသတိထားမိပါတယ်လဲကိုကျော်ကျော်သိ
ဟုတ်အင်းဒီရွာနဲ့ပတ်သက်ရင်ကြောကြောရှိတာကကျွန်တော်တို့ကိုလိုက်တန်ပြောရှင်းပြလိုက်ပြရဲ့ကြည့်အောင်သူမျိုးဒီကဒီရွာဥထုံမျိုးဖြစ်တာဒီရွာကိုပြန်ရောက်တာဒီကအတိအင်းဒီဖြစ်တဲ့ဖြစ်ပြီးတော့ပြန်ရောက်တာလို့ပြောပါတယ်ဒီဖြစ်တဲ့ဖြစ်ကတော့မရှိဘူးအဲ့တော့သူကဒီဘောမတိတံပြောနိုင်တယ်လို့ပြောပါတယ်။အဲ့တော့ကျွန်တော်တို့ကကျန်တဲ့ရွာသားတွေကိုဒီကနေ့ပတ်သက်ပြီးတော့ညံ့ဖို့လာတယ်များလားဖြစ်တာလေ။ဘယ်လိုချင်းနေရှိလဲ။အဲ့ဒီဒီကစီဒီမှာပါမှာပေါ့။ရွာလေးချင်းတွေကပြောတယ်။ဆက်ပြီးအချင်းညံ့မှုချင်းကျက်တဲ့အခါတိုင်းမှာကျွန်တော်တို့ချင်းကျက်တဲ့များအထူးရွာသားတွေဆိုရင်ကျွန်တော်တို့ကိုစကားတော်မှာပြောတယ်နဲ့ပူရှိပါတယ်။အထူးဆိုရင်လည်းကျွန်တော်တို့ကမရှိဘူး၊ကျွန်တော်တို့ကမရှိဘူး၊မသိဘူး။အဲ့ဒီချိန်တုန်းကဟိုရှင်တွေကနေပြီးတော့ရွာကိုညံတန်ပြီးပြီးတော့ဝိုင်းအော်ပြီးပြီးတော့ဝိုင်းလာတော့အားလုံးတော်ရည်ကဖုန်းတောင်းနေမှာပုံပုံကြတယ်။အဲ့ဒီအဖြစ်ဖြစ်တာကမှသူမတိလိုက်ဘူးဆိုပြီးတော့အဲ့ဒီပြကြပါလေ။ကျွန်တော်တို့ကတွေ့ရနေရတာရဆိုရင်ဒီရွာကရွာသားတွေတော့ဒါကတော့ကျွန်တော်လုံးဝကျွန်တော်လည်းတွေ့ရတာမဟုတ်ဘူး။ကျွန်တော်တို့တွေ့ရတဲ့ညလားအဖြစ်သက်ပြီးတဲ့ညတော့ဒီရွာသားတွေကဒီပြည်မီဒီယာတွေအပေါ်မှာသူရဲ့အမြင်ကမကောင်းတဲ့ဘက်ကိုရှင်းနေတဲ့အမြင်မျိုးကျွန်တော်တို့ခံစားကျွန်တော်ခံစားသိရှိရပါလေ။ဒီပြည်မီဒီယာမှာလာတဲ့မေးရနေနေပြီးတဲ့အခါကျရင်ဒီမွတ်စလင်တွေဘက်ကပဲရှင်းနေတာကြီးကြပြောကြတယ်။သူတို့အလားဒီတက္ကံကြီးခိုင်ရတဲ့ပြူရတဲ့အလားတက္ကံရဲ့ဒီတောက်မှာဟိဒီတက္ကံတဲ့ဒီစာလေးကိုချက်ပြောတာရှိပါတယ်။အဲ့ဒီဒီစာမျိုးကြီးကြရင်ဒီဟာရဲ့ပြည်မီဒီယာဓမ္မလေးကအဲ့ဒီဖြစ်တဲ့ဒီဖြစ်တဲ့ဟာကိုသိတော့မှမသိဘူးပဲ။သဘောထားမျိုးမျိုးတွေပြောကြပါလေ။အဲ့ဒါကြောင့်မို့လို့ဒီဘွာကရောင်းလာတဲ့နည်းကပြည်မီဒီယာဓမ္မလေးကိုမဖြေချင်းပြောချင်ဘူးဆိုတဲ့အလေးတန်းလေးကျွန်တော်ကြားပါတယ်။ဒါဆိုသူပြောရရင်တော့အင်းနေရာကကျွန်တော်မြင်ရသလားပုံမှန်အတိုင်းနေတဲ့လုပ်ကံဆောက်တော့နေပတ်နေပါလေ။ဒါပေမဲ့ပြည်မီဒီယာဓမ္မလေးအပေါ်မှာအစိုးရမြင်တဲ့ဘောရအမြင်လို့ပြောကြရပါတယ်။ဒီလိုခါကြတော့လူတွေနဲ့ပတ်သက်ပြီးဆိုနေတယ်။ဥပမာမြင်းကြီးကောင်ကပတ်သက်တယ်မှာမဟုတ်ဘူး။ရှိတော့ပါဘူး။အဲ့တော့ဒီလိုအစ်မမျိုးကတော့ဒီလိုကိုအစ်မမျိုးတွေမရှိတော့တဲ့ဘယ်လိုလဲ။ပုံစံနဲ့ပုံစံလေးကိုခံစားရတယ်။ဒီလိုမျိုးကဆန်းရှိတယ်။ဒီလိုမျိုးတော့ပြန်ရောက်လာတယ်။ဒါပေမဲ့လုံခြုံမှုရှိမှာမဟုတ်ဘူးလို့ပြောတာကိုကြားခဲ့ရပါကြား။
ဟုတ်ကဲ့ပါရှင်အဲ့ဒီတော့ဒီအုတ်ချုပ်ရည်မှုဘက်ကရောတခြားဒီကိစ္စတွေသူတို့ရဲ့ရက်ရွာကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောပါသေးလဲရှင်ထူးထူးခြားခြား
အုတ်ချုပ်ရည်မှုကတော့ဒီကိစ္စတွေပြန်လာတဲ့အခါမှာဒီအစ်စ်တွေပြန်ဖြည့်ပြီးဖို့အားလုံးအသင့်ဖြင့်ပြင်ထားပြီးတာဒင်းဒင်းလေးပိုင်းစီနေတယ်ရှင်ဒုက္ခတွေသူတို့ထားထားတယ်ဒါတော့ဒီကိစ္စတော့အားလုံးကြီးရသူတို့ကြားဖို့ပေါ့လို့ဒါလည်းပါပဲဒီကိစ္စတော့အခိုင်အမာပါပဲသူတို့လည်းအားလုံးဟလာပြည်စုံအောင်ပြင်ဆင်ထားပြီးတာဖြစ်တယ်လို့ပြောပါတယ်ကတားကဲဒီဘာကြောင့်ဝင်လာသေးလဲဒီတဲ့ကမ္ဘာတော်ဒီကအာနှစ်ဖက်နှစ်နိုင်ငံသဘောတူကြရနိုင်ငံနိုင်ငံနိုင်ငံဖြစ်ကြ 变不了的心里面。如果到这个底下出现这个艰难的这个事业这个表达的就变明年保留还是没艰难的这个事业的表达的。这个艰难的这个表达的这个对不管是不管是你啊这个地方就是 ERS 的表达它会是从窗户里装的现在也是表达的可能就是要去它的。这个毛东月子里边的这个出现一个老师是表达的但是一定是出现的因为大家给你们感觉那个毛东毛东月是非常细的哎他妈这个大家那个他的帮助我给细的。如果你也是这种啊，就会比较大家东边角落，东边角落是这样的。哎，当然就叫做老天保佑，比较比较忙多，自然保佑，比较不要忙多些。要干些绿色的啥家伙，还有绿色的本地，然后比较来。现在这里家这里家罗，苗博绿叶的多大？在咱们北方的那个这里，苗博绿叶多大？然后所以这系列，特别所以这地方的这个地位，其他人苗博绿所以那个这个地位。哎，对了，这个消防这个，这个那个增加的，他们那现在我出去参加了，我们这边现在搞的工作，那地方我们不是我们那边今年你看到他其他的那几股，有几股，那几多，那是这个物价这边这样吧，希望你们出去干点增加的，你是有，因为最重要的那个他 NGO 所需要募的国际力量，你这个国家的就最近啥人，所以说有些国家的里面，为什么现在就这样，一些物价增加吧，怎样？
ရခိုင်ပြည်နယ်မြောက်ပိုင်းမှာရောက်နေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုမှတ်သိမ်းရေးထိုက်ကဆက်သွယ်မေးမြန်းခဲ့တာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပြင်ဆင်ထားတဲ့လှဖိုးခေါင်လက်ခံရေးဂျာစကန်ကအခြေအနေတွေနဲ့ပတ်သက်လို့လဲ VOA ညဘက်ရေဒီယိုအစီအစဉ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
ရရှိကံနိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်သွားမှုလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။ဒရင်ထဏာကြီးတွေကလည်းလူမှုကွန်ရက်ကတင့်သူ့ရဲ့သတင်းတွေကိုဖျက်ချလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းထဏာတွေဘာကွာတယ်လဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမှညမှာတော်ရှင်တွေကိုကြိုဆိုပါရစေ
။ဒီကနေ့ည Daily Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးခေါ်ယူရေးဟာကြန့်ကြာမှုတွေရှိနေပြီးဒီလိုရေးရှိကြန့်ကြာနေမယ်ဆိုရင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနားလည်မှုတွေလွဲမှားနိုင်ကြောင်းသုံးသပ်ထားတာတွေရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST စီဝေးကိုအစောပိုင်းကနိုဝင်ဘာလပထမပတ်မှာကျင်းပဖို့ရည်ရွယ်ထားခဲ့တာဖြစ်ပါတယ်။ဒီလ22ရက်နေ့မှာတော့ PPST အဖွဲ့ဝင်တွေကအဖွဲ့ခေါင်းဆောင်ဖြစ်တဲ့ KNU ဥက္ကဋ္ဌထံကိုအစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လက်ရှိအခြေအနေမှာအစည်းအဝေးကျင်းပနိုင်ရေးအတွက်ညှိနှိုင်းနေစေရှိကြောင်းချင်းမျိုးသားတပ်ဦး CNF ရဲ့အထွေထွေတွေ့ရမှု slide တလာဟေးကပြောပါတယ
် PPST CEO ကိုယ်ပုဂ္ဂိုလ်ဆောင်တာဒီနိုင်နေစေတဲ့ရှင်နေပါတယ်ဒါမှအပြောလို့မရတဲ့ကိုယ်အကောင့်ဆုံးဒီနိုင်နေပါလေဒါမှဘာမှခုချိန်တော့ပြောလို့မရတဲ့ကိုယ်
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒုဥက္ကဋ္ဌဦးမျိုးဝင်းကတော့ဒီဇင်ဘာလအတွင်းမှာကျင်းပနိုင်ဖို့မျှော်လင့်ကြောင်းပြောပါတယ
်။အခုအလုံးစီးနေလည်းပဲနော်။ဒီဇင်ဘာလအတွင်းတော့ခေါင်းနိုင်မယ်ထင်တာပဲ
။အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေကနေပြည်တော်မှာကျင်းပတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာနိုင်ငံရေးဆွေးနွေးပွဲတွေမှာတက်ဆုပ်နေတဲ့ပြည်တော်စုကခွင့်မထွက်ရဆိုတာနဲ့တခုတည်းသောတက်မတော်ဖြစ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ပြည်တော်စုကခွဲမထွက်ရေးနဲ့ပတ်သက်ပြီးအစိုးရဘက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစိုးပြုချက်၃ရက်စီရှာဖွေပြီးနိုဝင်ဘာလအတွင်းမှာမူတစ်ခုချမှတ်နိုင်ဖို့သဘောတူခဲ့ပါတယ်။ လက်ရှိအခြေအနေမှာတော့ PPSD အစည်းအဝေးမခေါ်ယူနိုင်တာကြောင့်ဒီအဆိုပြုချက်တွေရရှိရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဆွေးနွေးနိုင်တာမရှိသေးပါဘူး PPSD အစည်းအဝေးခေါ်ယူနိုင်ဖို့အတွက်ကာလရှည်ကြာနေမယ်ဆိုရင်နားလည်မှုလွဲမတာတွေဖြစ်နိုင်ကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမူကြီးခွန်ဥက္ကာကတုံ့တက်ပါတယ
်နားလည်မှုလွဲနိုင်တာပေါ့ကျန်ကြရင်နားလည်မှုလွဲနိုင်တယ်ဒါကြောင့်လည်းတော့ဒီ USC အဖွဲ့ကောင်းဆောင်သူ့အဖွဲ့ကောင်းဆောင်ကတဖွဲ့က DNC မှာယာယီရဆိုင်တယ်တဖွဲ့ကနိုင်ငံရေးဘက်မှယာယီရဆိုင်တယ်ဆိုတော့အဲ့ဒီလိုကိုချင်းနဲ့ကိုရဆိုင်တာတွေကဒါတော့ရည်ရှိဖြစ်နေတော့အလုံးပဲမကောင်းဘူးဒါကြောင့်တိုင်ပင်နင်းတော့ဖို့လိုတယ်ဂျာနယ်အဖွဲ့ဝင်တွေကိုရှင်းပြပြီးတော့နော်ဒီပူပေါင်းဆောင်ရွက်ဖို့တော့လိုတာပေါ့အဲ့ဒီလိုလုပ်ဖို့အတွက်အစီအစဉ်ညံ့ညံ့ခေါ်လေကျွန်တော်တို့တိုင်ပင်ဆွေးနွေးလို့ရလို့ပါဗျာ
နိုဝင်ဘာလဒုတိယပတ်အတွင်းမှာတော့ PPSD အဖွဲ့ခေါင်းဆောင် KN မျိုးသားစီယုံ KNU ကအရေးပေါ်ဘိုးကော်မတီအစည်းအဝေးကျင်းပပြီးအစိုးရနဲ့တရားဝင်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်ကြောင်ဆုံးဖြတ်ခဲ့တယ်လို့ဒုအဖွဲ့ခေါင်းဆောင်ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်းအရေးပေါ်ဗဟိုအလုံးမှုဆောင်စီဝေးကျင်းပပြီးပူတွဲအပြည့်ရဲ့စောင့်ကြည့်ရေးအဖွဲ့ GMC မှာပါဝင်ရေးအတွက်ကမ်ရွန်နဲ့အလွတ်တဘောဆွေးနွေးဖို့ထုတ်ပြန်ခဲ့ပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့တွေကစီဝေးကျင်းပဖို့ကြံ့ကြာတာတွေရှိနေတဲ့အချိန်တည်းမှာတော့ထိပ်သီးစီဝေးမှာသဘောတူထားတဲ့2018ခုနှစ်အတွင်း27ရာစုပင်လုံအစည်းအဝေးနောက်တစ်ကြိမ်ကျင်းပရေးဟာလဲရွှေဆဲရမယ့်အခြေအနေရှိလာနေပါတယ်ဒီလိုကြံ့ကြာမှုတွေဖြစ်ရတဲ့အပေါ်မှာတော့ထိပ်သီးအစည်းအဝေးမှာတည်ဆုံနေတဲ့အချက်တွေကိုပြေလည်အောင်မညှိနှိုင်းနိုင်တာကြောင့်လို့တုံ့တက်တာတွေရှိနေပါတယ
်ကိုမိုးစောပါရှင်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Set 7 Juru ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါရဲ့ရှင်အခုတော့သတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ယူကရိန်းအခြေပိုင်းမှာရန်လိုမှုတွေပိုဆိုးလာနိုင်တယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာအင်ပနန်စိုးရိမ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆိုပါတယ်။ပုတ်ထူးနေ့မှာစတင်အသက်ဝင်မဲ့ဒီစစ်အုပ်ချုပ်ရေးကရက်ပေါင်း30အထိအကျုံးဝင်မှာဖြစ်ပါတယ်။ရုရှားဘက်ကရန်လိုမှုတွေတိုးလာချိန်မှာယူကရိန်းနိုင်ငံကာကွယ်ရေးအတွက်စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပက်ထရိုပေါ်ရိုရှန်ကိုကပြောကြားပြီးတော့လွှတ်တော်ရဲ့ထောက်ခံမှုကိုယူခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စေယုံရေးမှုဟောင်းအနေနဲ့ပြည်ထောင်ရော့အောင်အပြစ်ရှိတယ်လို့ဝန်ခံသဘောတူထားချက်ကိုချိုးဖောက်ပြီးတော့စုံစမ်းရေးမှုတွေကိုလိန်ညာပြောခဲ့တယ်လို့အထူးစုံစမ်းရေးမှု Robert Mueller ကဆွဆွဲလိုက်ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်ရေးအဖွဲ့နဲ့ဒီရုရှားဆွတ်ဖက်သူတွေဘက်ကပူးပေါင်းကြံစည်မှုဖြစ်နိုင်ခြေရှိတယ်လို့ဆွဆွဲထားမှုအပေါ်မှာဒီမဲဆွယ်စေယုံရေးမှုဟောင်းပေါ်မန်ဖော့ဒ်အနေနဲ့ပြည်ထောင်စုအဆင့်တရားသူကြီးတွေကိုဖြောင်းချက်ပေးပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားတာကိုဖောက်ပြက်တယ်ဆိုပြီးတော့ဒီအထူးစုံစမ်းရေးမှူးမော်လာရုံးကပြောတာပါအခုလိုမျိုးမန်ဖော့ဒ်ကကတိဖြတ်ပြီးတော့လင်ညာဖွင့်ဆိုခဲ့တယ်ဆိုတာပြည်ထောင်စုအဆင့်ဥပဒေတွေကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲခဲ့ပေမဲ့ဘာတွေကိုလင်ညာခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောသေးပါဘူးမက္ကဆီကိုနယ်စပ်ကိုဖြတ်ချော်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားနေတဲ့အမေရိကတိုက်အလဲပိုင်းကဒီချွေပြောင်းလာသူတွေကိုသူ့အစိုးရအနေနဲ့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်နယ်စပ်ကိုဥတီလာနေကြသူတွေဟာသူ့အစိုးရဥပဒေမဲ့သူတွေဖြစ်ပြီးတော့အမေရိကန်တဲကိုဝင်ခွင့်ပြုမှာမဟုတ်တဲ့အတွက်နောက်ကျောင်းပြန်လှည့်သွားပါလို့သမ္မတထရမ့်ကဒီတင်းလာနေတုန်းကပြောကြားခဲ့တာဖြစ်ပါတယ်
။တင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမသိငိထိုက်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dera ဖြစ်ပါတယ်။ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ Direct Line အစီအစဉ်တွေကို line to meter 1925.32 နဲ့ line to meter 190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်မများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.